မြန်မာနိုင်ငံဟာနျူကလ িয়ার မပြန့်ပွားရေးဆိုင်ရာစာချုပ် NPT ကိုချိုးဖောက်တဲ့အထောက်အထားမတွေ့ရပေမဲ့နျူကလ িয়ার လုပ်ငန်းတွေနဲ့ပတ်သက်ပြီးအရင်တုန်းကပွင့်လင်းမြင်သာမှုမရှိခဲ့တဲ့မြန်မာအတွက်အမေရိကန်ကစိုးရိမ်နေစေဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့လွှတ်တော်ကိုတင်သွင်းတဲ့ကမ္ဘာတစ်လွှားလက်နက်ထိန်းချုပ်ရေးဆိုင်ရာအမေရိကန်ရဲ့တွေ့ရှိချက်နှစ်ပတ်လည်အနှစ်ချုပ်စီရင်ခံစာမှာဖော်ပြထားပါတယ်။ဒါအပြင်မြန်မာနိုင်ငံဟာ2003ခုနှစ်မှာနျူကလ িয়ার လုဆောင်မှုနဲ့ပတ်သက်ပြီးမြန်မာဘက်ကလိုက်နာမဲ့နောက်ဆက်တွဲလုဆောင်ဖို့ AP သဘောတူညီချက်ကိုလက်မှတ်ရေးထိုးထားသလိုမြန်မာနိုင်ငံဟာငြိမ်းချမ်းတဲ့လုပ်ငန်းတွေအတွက်သာနျူကလ িয়ার ကိုအသုံးပြုမှာဖြစ်ကြောင်း SQP ကိုပါချိန်ညာခဲ့တာကြောင့် American ပြည်ထောင်စုကယုံကြည်မှုထားခဲ့ပေမဲ့အခု9နှစ်ကြာလာတဲ့အထိဒီနှစ်ချက်စလုံးကိုအားဖြင့်လုဆောင်တာမတွေ့ရဘူးလို့ဖော်ပြထားပါတယ်။ဒါကြောင့်အရက်ဖက်အစိုးရနဲ့စစ်တပ်တို့ကြားဒါကိုအားဖြင့်လုံဆောင်ဖြင့်ကောင်ထယ်ဖော်ရေးအတွက်နှစ်ဖက်ပူးပေါင်းဆောင်ရွက်ဖို့လိုတယ်လို့တိုက်တွန်းထားပါတယ်။ဓာတုလက်နဲ့ဆိုင်ရာမှာလည်းအချက်လက်ကောင်းကောင်းမရတဲ့အတွက်မြန်မာကသူ့ရဲ့ဓာတုလက်နဲ့ဆိုင်ရာသဘောတူညီချက်အတိုင်းလိုက်နာမှုရှိတယ်လို့အမေရိကန်ဘက်ကအာမမခံနိုင်ကြောင်းနဲ့မြန်မာဟာအရင်ကဓာတုလက်နဲ့အစီအစဉ်နဲ့ပတ်သက်ပြီးဘာမှမကြေညာခဲ့တယ်လို့ဓာတုလက်နဲ့ထုတ်တဲ့နေရာကိုဖျက်ဆီးတာမျိုးလည်းမရှိတဲ့အတွက်ဓာတုလက်နဲ့တွေ့ရှိနေမှာကိုတော့စိုးရိမ်ကြောင်းလည်းဖော်ပြထားပါတယ်။